မြန်မာနိုင်ငံမှာအရသာဆွေးအုပ်ကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တာတနည်းဖြစ်ဖြစ်ပြည်တွင်းပြည်ပကန့်ကွက်လှုပ်ရှားကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့ကမြန်မာတန်ရုံအပြင်ဘက်မှာအင်္ဂါနေ့ကရာနဲ့ချီမြန်မာအရေးလှုပ်ရှားသူတွေစုဝေးခဲ့ကြပြီးစစ်အာဏာသိမ်းအုပ်ချုပ်မှုကိုစန့်ကျင်ကန့်ကွက်ခဲ့ကြတာပါ။လန်ဒန်မြို့ကလှုပ်ရှားမှုမှာတော့အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုလက်မခံမှုနဲ့ NUG မြို့သားညီညွတ်ရေးအစိုးရကိုအတိအမှတ်ပြုဖို့လည်းတိုက်တွန်းခဲ့ကြပါတယ်။ကနေဒါနိုင်ငံမှာလည်းမြန်မာရေးလှုပ်ရှားသူတွေကအင်္ဂါနေ့မှာစစ်အာဏာသိမ်းမှုစတင်တဲ့အွန်လိုင်းလှုပ်ရှားမှုတစ်ခုကိုစီစဉ်ခဲ့ကြတာပါကနေဒါလွတ်တော်ကိုယ်စားတချို့ကဖိတ်ကြားထားတဲ့အစီအစဉ်မှာတော့စစ်အာဏာသိမ်းမှုစတင်ရေးလှုပ်ရှားမှုတွေကိုညီညီညွတ်ညွတ်ဆောင်ရွက်ဖို့ရည်ရွယ်ထားကြောင်းလည်းစီစဉ်သူတွေကပြောပါတယ်စစ်အာဏာသိမ်းမှုစတင်တဲ့လှုပ်ရှားမှုအဖြစ်နယ်သာလန်နိုင်ငံဒဟိတ်မြို့က ICJ နိုင်ငံတကာတရားရုံးရှိမှာမြန်မာရေးလှုပ်ရှားသူတချို့ဆန္ဒပြခဲ့ကြတာပါမြန်မာနိုင်ငံကနေရာတော်တော်များများမှာလည်းအင်္ဂါနေ့ကစစ်အာဏာသိမ်းမှုစန့်ကျင်ရေးလှုပ်ရှားမှုတွေတွေ့ကြရပါတယ်။အာဏာသိမ်းမှုတစ်နှစ်ပြည့်ဖြစ်အတန်တိတ်သိပ်ဆန္ဒပြဖို့တက်ချွတ်လှုပ်ရှားသူတွေတိုက်တွန်းထားတာကြောင့်ရန်ကုန်မန္တလေးမြို့ကြီးအပဝင်နေရာတော်တော်များများမှာအတော်အလာတွေရှင်းလင်းနေတာတွေ့ကြရတာပါ။တက်ချွတ်လှုပ်ရှားသူတွေချို့ကတော့လမ်းမော်ထွက်ဆန္ဒပြတာတွေလည်းရှိပါတယ်။ရန်ကုန်မြို့အပဝင်နေရာတချို့မှာဆိုင်တွေပိတ်မယ်ဆိုပြီးကြိုတင်အတည်ပြုထားတဲ့စိုင်းပန်ရှင်တချို့ဖမ်းဆီးခံရတာရှိတယ်လို့လည်းနှီးဆက်သူတချို့ကပြောကြပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့ပေါ်စန့်ကျင်ဆန္ဒပြမှုတွေကိုအာဏာပိုင်ကအပြင်းထန်နေနေမှုတွေဖမ်းဆီးမှုတွေရှိနေတဲ့ကြမ်းမှာပဲဆန္ဒပြလှုပ်ရှားမှုတွေရှိနေသေးဖြစ်တယ်လို့လက်နက်ကင်တက်ခတ်မှုတွေလည်းပေါ်ပေါက်နေတာဖြစ်ပါတယ်။